Germany Myanmar Tandeman Sassan Yi a Nit Chao Se Pi Attainment Ni Ne Germany Nangan Khaw Saung Dwi Ye Phait Cha Mu Ya Tamara U Thain Sein Ha Germany Nangan Go Twa Yauk Le Pat Khe Da Lu A Chao Europe Nangan Dwi Phit De Switzerland Ne Netherlands Nangan Dwi Go Le Twa Yauk Khe Ba De Germany Nangan Khee Sin Twin Ma Ro Myanmar Nangan A Paw Akunyi Dwi Po Pi Pe Me Su Pi Ro Germany Khaw Saung Dwi Ga Gati Pyu Pyo Su Khe Da Ba Myanmar Nangan A Paw Belo Akunyi Dwi Pe Ma Le Su De A Chao Go Ro Khu Da Bat Si Bwa Yi Kana Ma Ku Aung Ga Tin Set Tha Ba De Shin
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ထောက်ပံ့ကူညီမှုတွေဆောင်ရွက်ပေးသွားမှာဖြစ်ပြီးယင်းနှမျိုးနယ်မှုတွေလည်းတိုးလုပ်သွားမယ်အကြောင်းဂျာမန်ဝန်ကြီးချုပ်အန်ဂလာ-မာကဲကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးနှစ်နိုင်ငံခေါင်းဆောင်တွေပူးတဲ့ကျင်းပတဲ့စက်တင်ဘာလ3ရက်နေ့ကသတင်းစာရှင်းလင်းပွဲ ငံကိုထောက်ခံပေးပါတယ်အခုဂျာမန်သမ္မတကနေပြီးတော့မြန်မာနိုင်ငံကိုတွားပြီးတော့လေတွားလေပတ်ခဲ့ပြီးတော့ Goethe Institute ကိုဟိုမှာဖွင့်ခဲ့ပါတယ်နောက်ပြီးတော့စီးပွားရေးဆိုင်ရာမှာလည်းအတူတူစူးပေါင်းပူးပေါင်းပြီးတော့လုပ်ကိုင်တာတွေလည်းရှိပါတယ်နောက်ပြီးတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးဖြိုးတိုးတက်မှုအတွက်လည်းကျွန်တော်တို့ဂျာမနီနိုင်ငံနေပြီးတော့ထောက်ပံ့ပေးဖို့ရှိပါတယ်
ဝင်းကြီးချုပ်မာကယ်စကပြင်းကနေတဆင့်အခုလိုပြောသွားတာပါအရင်စစ်ဆိုးရဆက်ဆက်လက်ထက်စီးပွားရေးအရာလာရောက်ရင်းနှီးမြှုပ်နှံခဲ့သူတွေအပေါ်သူတို့ရဲ့လုပ်ငန်းရင်းနှီးမှုတွေနဲ့ပတ်သက်ပြီးအာမခံချက်အသေးချာမရှိခဲ့တဲ့အတွက်နိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံသူတွေအခက်ကြုံတွေ့ခဲ့ရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတချို့ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘက်မှာပါနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမှုတွေရှိလာပါတယ်သမရဦးသိန်းစိန်နဲ့ဂျာမန်ဝန်ကြီးချုပ်မာကယ်ရဲ့တွေ့ဆုံပွဲအတွင်းရင်းနှီးမြှုပ်နှံသူတွေရဲ့စီးပွားရေးလုပ်ငန်းတွေအပေါ်လုံခြုံစိတ်ချရမယ့်အာမခံချက်မျိုးပေးဖို့ကိုလည်းဝန်ကြီးချုပ်မာကယ်ကအလေးပေးပြောဆိုခဲ့ပါတယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအရာပြောင်းလဲမှုတွေဖြစ်ပေါ်လာတဲ့အချိန်ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ဆက်ဆံမှုတွေတိုးမြင့်လုပ်ကိုင်လာကြပါတယ်ဒီနေရာမှာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်အခြေခံအုတ်မြစ်ဖြစ်တဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေရဲ့အခန်းကဏ္ဍဟာအဓိကကြားတဲ့နေရာမှာရှိနေတာပါအခုအခါမှာအမေရိကန်ပါဝင်နိုင်ငံတချို့ကဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအပေါ်သင်တန်းပေးတာမျိုးပါဝင်တခြားကူညီမှုတွေလည်းပေးနေပါတယ်ဂျာမနီမှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခြင်းအတွင်းမှာလည်းဒီအသေးစားနဲ့အလက်စားလုပ်ငန်းတွေအပေါ်ဂျာမနီအနေနဲ့ကူညီပေးသွားမယ်ဆိုပြီးဝန်ကြီးချုပ်မာကယ်ကပြောဆိုခဲ့ပါတယ်
နိုင်ငံနေပြီးတော့လေကမ္ဘာတီတွေအများကြီးရှိပါလေဟိုမြန်မာနိုင်ငံမှာတွားပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ကိုဥပမာဂျပန်နိုင်ငံနေပြီးတော့ဆိုလို့ရှိရင်ကိုလေကိုရာနဲ့ပတ်သက်ပြီးတော့ထိုဆက်တူပါလို့ဒါမှမဟုတ်ရှိရင်အဝိရှောဆက်တူစပ်လက်မှုနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလေဂျပန်နိုင်ငံမှာတွားပြီးတော့ဟိုမှာတင်ပြပြီးတော့အကူအညီပေးဖို့ကျွန်တော်ထင်တယ်နှစ်နှစ်အတွင်းမှာအများကြီးဒီစပ်လက်မှုပိုင်းဆိုင်ရာကိုလေအကူအညီထောက်မပေးနိုင်ဘူ
းသမရဦးသိန်းစိန်ဟာနှစ်ပေါင်း30အတွင်းဂျာမနီနိုင်ငံကိုပထမဆုံးလာရောက်တဲ့သမ္မတလည်းဖြစ်ပါတယ်နှစ်နိုင်ငံဆက်ဆံရေးအပြင်စီးပွားရေးကဏ္ဍမှာလည်းတိုးမြင့်လှုပ်ဆောင်ဖို့မျှော်လင့်ထားတဲ့အကြောင်းသမ္မတဦးသိန်းစိန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်ဒါအပြင်တဘာဝအရင်းမြစ်တွေကိုထုတ်ယူနိုင်မဲ့ကဏ္ဍဘက်မှာတဲ့မြန်မာနိုင်ငံသားတွေအတွက်အကျိုးဖြစ်ထွန်းနိုင်မဲ့ဤပညာကိုအခြေခံတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ကိုလည်းသမ္မတကတိုက်တွန်းခဲ့ပါတယ
်အခုခါမှာကျွန်တော်တို့နိုင်ငံမှာဒီဆက်မှုလုပ်ငန်းများအတွက်ပြန်ပါနေပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေတော်တော်များများကျွန်တော်တို့ဝင်ရောက်ဖို့အတွက်ပြင်ဆင်နေပြီးကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ခီးသွားလုပ်ငန်းကလည်းအများဆုံးကျွန်တော်တို့ဒါဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကျွန်တော်တို့ဖြစ်ပါတယ်ဒီလိုအချိန်မျိုးမှာကျွန်တော်တို့ဒီဂျာမနီကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့နောက်ပါဝင်ပြီးတော့ကျွန်တော်တို့လာရောက်ရင်းနှီးဖို့အတွက်ကျွန်တော်အနေနဲ့လည်းဖိတ်ကြားလိုပါတယ်
နိုင်ငံစီးပွားရေးပြန်လည်ထူထောင်မှုတွေလုပ်တဲ့အခါမှာအသေးစားနဲ့အလက်စားလုပ်ငန်းတွေရဲ့အခန်းကဏ္ဍဟာအရေးကြီးတဲ့အတွက်ဒီလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့2013ခုနှစ်ကတည်းကကော်မတီဖွဲ့စည်းပြီးဆောင်ရွက်ခဲ့တဲ့အကြောင်းကိုတော့ပြည်အောင်စုသမ္မတမြန်မာနိုင်ငံကုံသင်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒေါက်တာမျိုးတန်းကအခုလိုပြောပါတယ
်။ဟိုသမ္မတရတာပြီးခဲ့တဲ့နှစ်တည်းက SME Development ဆိုပြီးတော့ဒါဒီဘိုးကော်မတီဖွဲ့လုပ်ငန်းကော်မတီဖွဲ့ရောနော်။အဲ့တော့ဘိုးကော်မတီမှာတော့သူကိုယ်တိုင်သမ္မတကိုယ်တိုင်ဥက္ကဋ္ဌအဖြစ်ပါဝင်ပြီးတော့အဲ့ဒီကော်မတီမှာအဲကျွန်တော်တို့ရဲ့တင်းကျုပ်ဥက္ကဋ္ဌဦးဝင်းအောင်ကဟိုမှာဟိုအဖွဲ့ဝင်ဖြစ်ပါတယ်ဒီမှာကျွန်တော်တို့ကဘာလို့လိုနေဆိုတော့ SME ရဲ့ Capital Investment ပေါ့နော်ဟို Capital လိုရဲ တကနော်ဟို skill တွေပါလေလို့ရပေါ့နော်နောက်တစ်ခါ technology တို့တာပေါ့နော်ဒီသုံးချက်ကတော့ဒီလာပါနော်
သမရဦးသိန်းစိန်နဲ့ဝန်ကြီးချုပ်အင်္ဂလာမာကဲတို့တွေ့ဆုံခြင်းမှာမြန်မာနိုင်ငံအတွင်းတစ်ဖက်မှာတိုးတက်လာတဲ့အခြေအနေတွေရှိပေမဲ့နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိစ္စအပါအဝင်တိုင်းရင်းသားလူမျိုးပေါင်းစုံရဲ့တိုးတက်မှုနဲ့ပတ်သက်ပြီးတော့လဲဆောင်ရွက်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့ကြတာပါဂျာမနီနိုင်ငံအနေနဲ့အခုလိုမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းလူ့ခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးပဲဆိုတာကိုသတိပြုဖို့လိုအပ်ကြောင်းဂျာမနီနိုင်ငံရောက်မြန်မာရေးလှူရှားသူဦးနွေအောင်ကအခုလိုထောက်ပြပြောဆိုခဲ့ပါတယ်
သမရာဦးသိန်းစိန်တက်လာတဲ့အချိန်တုန်းကသူဟာနိုင်ငံရေးအကျဉ်းသမားပြီးအားလုံးကိုလွတ်ပေးပါမယ်ဆိုပြီးတော့နော်ဒီရက်တော်မှာသူတို့သူသတ်မှတ်ထားတဲ့အဲ့ဒီရက်အတွင်းဆိုပြီးတော့သူပြောခဲ့တယ်ဟိုဒါပေမဲ့လည်းပဲဟိုထောင်ထဲမှာအခုတည်းကနိုင်ငံရေးအကျဉ်းသမားတွေကရှိနေတော့ပဲအဲ့ဒီအပြင်လယ်မြေအရီပိညာရီပြူရာရီဆိုလို့ရှိရင်လည်းပဲနော်ဒီလိုပဲပို့ပြီးတော့ဟိုကြက်တဲအောင်လှုပ်လာတယ်လယ်သမားတွေဆိုရင်တော့မှဟိုထမင်းတနပ်ပဲစားပါလို့ပြောခံရတဲ့ဟာမျိုးတွေတော့ဖြစ်လာတယ်ဆိုတာကတော့ဒီဥစ္စာတွေကမဖြစ်သင့်တဲ့အရာတွေပဲလေ
နိုင်ငံတော်သမရဦးဆောင်တဲ့မြမကိုစလေအဖွဲ့မှာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းပြန်ကြားရေးဝန်ကြီးဦးရထော့ပြည်ထောင်စုဝန်ကြီးတို့လည်းလိုက်ပါလာခဲ့ကြပါတယ်။ဂျာမနီမြန်မာဆက်ဆံရေးနှစ်60ပြည့်အထိမ်းအမှတ်အနေနဲ့ဂျာမနီသမ္မတနဲ့ဝန်ကြီးချုပ်တို့ရဲ့ဖိတ်ကြားမှုနဲ့သမ္မတဦးသိန်းစိန်ဂျာမနီနိုင်ငံကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်။ဒါဟာသမ္မတရဲ့တတိယအကြိမ်မြောက်ဥရောပခီးစဉ်လည်းဖြစ်ပါတယ်။ဂျာမနီခီးစဉ်ပြီးရင်တော့ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေစီလည်းသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တွေအတွင်းမှာလည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးအကူအညီတွေရရှိနိုင်လိမ့်မယ်ဆိုပြီးတော့လည်းခံမှန်းသုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ။